ဧပြီလ10ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အနှစ်ကြာတဘာပတိဖြစ်လာတဲ့ဗီယက်နမ်နိုင်ငံကမြန်မာနိုင်ငံအတွက်အခုချိန်မှာအကြမ်းဖက်မှုတွေကိုရပ်ဆိုင်းသွားစေဖို့ပြုပဦးစားပေးဖြစ်ကြောင်းဧပြီလ10ရက်တဘာပတိတာဝန်ယူတဲ့နေ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ Number one priority now is stop violence. And to stop violence, we have to make any effort today.
အခုချိန်မှာပထမဦးစားပေးနေတဲ့အကြမ်းဖက်မှုတွေရပ်ဆိုင်းဖို့ဖြစ်ပါတယ်။ဒီလိုအကြမ်းဖက်မှုတွေရပ်ဆိုင်းသွားဖို့အတွက်တင်းမာမှုတွေရော့ပေါင်းနှစ်ဖက်စလုံးကကြိုးပမ်းမှုလိုလိုဒီကနေ့လမ်းမျိုးစုံတုံးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။တင်းမာမှုတွေရော့သွားရင်အကြမ်းဖက်မှုတွေလည်းရော့သွားမှာဖြစ်တဲ့အတွက်မတူကွဲကြတဲ့ဘက်တွေကြားဆင်းရဲကြီးနှမ်းမှုတွေလုပ်ဖို့အတွက်အခြေအနေတွေကိုဖန်တီးပြရရောက်မှာဖြစ်တယ်လို့ပြဿနာအတွက်အဖြေရှာနိုင်မှာလည်းဖြစ်တာကြောင့်ဒါကိုပံ့ပိုးထောက်ခံကြောင်းကုလသမဂ္ဂဆိုင်ရာဗီယက်နမ်သမ္မတကြီးဒန်တင်ကွေးကပြောတော်လာပါကုလသမဂ္ဂလုံခြုံရေးကောင်စီမှအလစ်ကျတဘာပတိတာဝန်ကိုဗီယက်နမ်ကဧပြီလအတွက်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်လုံခြုံရေးကောင်စီကမြန်မာရေးဗိုလ်တပ်ကနေဆင်းရဲပွဲပြီးကြတဲ့ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆက်ပြီးဆောင်ရွက်နေကြောင်းနဲ့ကျေတပ်ရင်းမြဓမ္မမဟုတ်တောက်ကြနေမှာမြန်မာနိုင်ငံဆိုင်ရာလုံခြုံရေးကောင်စီရဲ့ညင်ညာချက်ကိုထုတ်ပြန်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်ဧပြီလ9ရက်နေ့မှာမြမရေးအလွတ်တော်ဆင်းရဲပွဲကျင်းပဖို့ရှိတယ်လို့လည်းပြောပါတယ်။အလက်ကျဥက္ကဋ္ဌဖြစ်လာတဲ့ဗီယက်နမ်ကမြန်မာနိုင်ငံကအကြမ်းဖက်မှုတွေအထူးသဖြင့်မြန်မာနိုင်ငံကတပ်မတော်နဲ့ကျင်းပခြင်းမှာလူများပြားတည်ဆုံးရတာအတွက်ရှုံချကြောင်းပြောပါတယ်။ဗီယက်နမ်သမ္မတကြီးရဲ့လုံခြုံရေးကောင်စီအလက်ကျတဘာပတိဖြစ်ပထမဆုံးတန်းစားဆင်းရဲပွဲမှာမြန်မာနိုင်ငံဆိုင်ရာမိန့်ခွန်းတွေကိုအဓိကမေးမြန်းခဲ့ကြတာဖြစ်ပြီးတကယ်လို့မြန်မာစစ်တပ်ပေါ်မှာလုံခြုံရေးကောင်စီကအရေးယူဒဏ်ခတ်မှုတွေချမှတ်နေဆိုရင်ဗီယက်နမ်ကထောက်ခံမှုပြင်းထန်တဲ့သတင်းတောက်တွေရဲ့အမိကိုတော့မဖြေကြားခဲ့ပါဘူး။